ဟိုအခုလေဒီကြံမွေးမြူရေလုပ်ငန်းတွေရာလေဟိုဆုံးရှုံးမှုတွေရှိနေတယ်လို့ပြောနေကြတယ်ဒေါက်တာအဲ့ဒါနဲ့ပတ်သက်ပြီးတော့ဟုတ်ဘလောက်အထိဆုံးရှုံးနေတာမှုတွေရှိနေလဲဆိုတာနဲ့ပတ်သက်ပြီးနည်းနည်းတော့ပြောပြပေးပါရှင်ဟုတ်ကဲ့
အပေးစိတ်တော့မရှိဘူးပေါ့နော
်
ကြံမြင့်ဆိုရင်တော့တစ်လကိုအနည်းဆုံးပိန်းပေါင်းနှစ်ပိန်းကျော်တော့အနည်းဆုံးဆုံးရှုံးမယ်မြန်မာကြံမွေးပေါ့ကျန်းကျန်သမားတွေကတော့တော်တော်ဒုက္ခရောက်သွားကြတာပဲလေအဓိကကသူတို့ဒုက္ခရောက်တာလေမဆိုင်တဲ့ကိစ္စနဲ့လေကောလာဟာလာတွေကြောင့်ဒုက္ခရောက်သွားကြတာလေကျုပ်ကြတာစားဖို့တွန့်သွားတယ်အဲ့ရနေစဒုက္ခရောက်ပါတယ်ဗျာ
ယာတိတုတ်ကွေးပေါ့ H1N1 ရဲ့နောက် H5N1 ရဲ့ပေါ့ဒီတလုံးမှာဒီလိုရိုက်ခတ်မှုတွေကြောင့်ဆိုလို့ရှင်ဒီလိုမျိုးဆုံးရှုံးမှုရှိတယ်ဆိုတော့ဘယ်လောက်ကစပြီးတော့ဒီလိုမျိုးကျုပ်ကြတာဒီရောင်းချရတာယောနေလာတာလဲထိခိုက်လာတာလဲရှင
်အရင်လား20ရက်နောက်ပိုင်းကနေပေါ့ဇူလိုင်20အကြမ်းမြင့်ဆိုဒီ24ရက်25ရက်လောက်ကနေစတာပေါ့ညာလေ
ဟုတ်လက်ရှိအချိန်အထိကိုဒီလိုပဲဟိုကြာဆင်းနေတုံးမဲလားရှင
်ကြာဆင်းနေတုံးမှာပဲဗျာ
ဒါအခုနောက်ပိုင်းဆိုလို့ရှင်ဒီကြက်သားစားပွဲတော်တွေလည်းပြုလုပ်နေတာတွေ့ရတယ်ရှင်ဒီဌာနဆိုင်ရာတွေကလေအဲအဲ့ဒါကကြတော့ဒီဒေါက်တာတို့မြန်မာနိုင်ငံမွေးမြူရေးလုပ်ငန်းအဖွဲ့ချုပ်ကနေဦးဆောင်ပြီးတော့လုပ်ပေးနေတာမျိုးတွေလားရှင
်ဟုတ်ပါတယ်ခင်ဗျာကျွန်တော်ဒီမွေးမြူလုပ်ငန်းအဖွဲ့ချုပ်ကနေမွေးမြူနဲ့ကုသရေးဦးစီးဌာနရဲ့တိုင်းဒေသရေးဆိုရဖွဲ့နေပေါ့နော်တွဲပြီးတော့လုပ်တာပေါ့အဲ့ဒီတော့ကလည်းပြည်သူတွေယုံကြည်မှုတော့ပြန်ရှိလာတယ်ဒါပေမဲ့ဟိုကြက်သားစင်းလုံးနေနေဆိုရင်တော့မကောင်းသေးဘူးပြောလို့ရတာပေါ့ဥပမာဒီနေ့ရန်ကုန်စင်းလုံးဆိုရင်ကျွန်တော်တို့1800ဈေးရှိတယ်ဒီတပိတ်တာပေါ့နော်သူ့ရဲ့ထုတ်လုပ်မှုဈေးက2800လောက်ရှိတယ်လေအဲ့ဒါတော့တပိတ်တာကို1000လောက်ဆုံးရှုံးတာပေါ့နော်သူတို့ဝေးတဲ့သူကလေရင်းဟိုပေါ့နော်2လားလောက်ပြီးတော့မှသူက1800ဆိုရင်တော့မှတကယ်တမ်းအရင်ပဲရှိတာကိုမျက်မပေါအောင်လေခုချိန်ဆိုကြက်တကောင်ကိုတပိတ်တာ80နဲ့နှစ်ပိတ်တာ20နဲ့ဈာထဲမှာရှိရဆိုကြက်တကောင်ဆိုရင်1800လောက်ဆုံးရှုံးတာပေါ့
အရင်တော့ကနေအခုဒီဇွန်လ20နောက်ပိုင်းနဲ့ဆိုလို့ရှိရင်ဒီနေ့စဉ်အလိုက်ပေါ့နော်ဒီကြက်သားတွေရောင်းဝယ်ဖောက်ကားမှုအခြေအနေမှာယာကိုင်နှုံးဆိုဘယ်လောက်ထိကျသွားမလဲရှင
်စဖြစ်တုန်းကဆိုရင်ကျွန်တော်တို့ဒီ800ခန်းနှုံး900ခန်းနှုံးလောက်ထိကိုကျသွားတယ်အခုဆိုရင်တော့ကျွန်တော်ဒီစားသုံးမှုအားကဒီရပိုင်းနေစဉ်ပေါ့နော်ကျွန်တော်တနိုင်ငံလုံးအခြေအနေကြည့်နေရပေါ့နော်အန္တလေးတိုင်းရန်ကုန်တိုင်းဒီဟောက်ပိုင်းကရင်ပြည်နယ်ကျန်တဲ့ပဲခူးတိုင်းရှမ်းပြည်နယ်ဆိုအကုန်လုံးတွေ့မယ်ဆိုရင်တော့ကျွန်တော်စားသုံးမှုအားအရာတော့ပုံမှန်တော့ပြန်ရောက်လာပါတယ
်ဒေါက်တာတို့ဒီအဖွဲ့ချုပ်အနေနဲ့ဒီလိုမျိုးကြက်သားစားပွဲတော်တွေကျင်းပပေးတယ်ဒါအပြင်ပေါ့လူတွေဒီလိုယုံယုံကြည်ကြည်နဲ့ကြက်သားကိုပြန်ပြီးတော့စားသုံးလာဖို့အတွက်ဆိုရင်တခြားဘလို့အစီအစဉ်တွေရှိသေးလဲရှင
်မြို့နယ်အလိုက်တွေကိုကျွန်တော်ဇက်တိုက်စပြီးလုပ်နေရပါတော့ဥပမာဒီ9ရက်နေ့မှာဆိုရင်ကျွန်တော်တို့ဒီမန္တလေးမှာဌာနဆိုင်တွေကိုဖိတ်ပြီးတဲ့ခါကျတော့ H1N1 နဲ့ကျုပ်ကြက်သားစားသုံးမှုနဲ့သက်ဆိုင်ခြင်းမရှိကြောင်းဆိုကျွန်တော်ရှင်းလင်းပွဲလုပ်တယ်နောက်ပြတ်ခါကျဒီစနေတိုင်ငုံနေနေမှာကျကျွန်တော်မန္တလေးမှာကျုပ်ကြက်သားအယောင်ပွဲတော်လုပ်တယ်အယောင်ပွဲတော်ဆိုတာကလည်းကျွန်တော်တို့ကိုဘေးလျှော့ရောင်းတာမဟုတ်ပါဘူးခြံတွေကရောင်းတဲ့ဈေးနှုန်းနဲ့စားသုံးသူတွေကိုတားလိုက်ပေးလိုက်တာပေါ့လေမဟုတ်ရင်ကျွန်တော်ဒီခြံမှာရောင်းတဲ့ဈေးနှုန်းနဲ့လက်လီဈေးကွက်ရဲ့ကြားထဲမှာကွာဟာချက်ကအရန်ကြီးကြီးမားနေရလေဘလောက်ကြီးမားနေလဲဆိုအဲ့ဒီမှာလာတဲ့လူတွေကိုကြည်ကျင်းအချင်းနဲ့သိနိုင်တယ်လေလူကောင်းကနန်းလာတယ်ကျွန်တော်ဒီမနော်ရမန်ခွဲမှာမန္တလေးမှာလေကျက်သားဆိုရင်လည်းပေးသွင်းခြင်း1000လောက်ရောင်းရတယ်ကျုပ်ဆိုရင်လည်းအလုံးရေ3,000-6,000ကျော်လောက်ရောင်းရတယ
်ဈေးကြတော့ဒေါက်တာဒီခြံကထွက်တဲ့ဈေးဆိုတော့ဒီလက်လီရောင်းတဲ့ဈေးနဲ့ဆိုတော်တော်ကွာနေလို့လားရှင်ဟုတ
်မှန်ပါတယ်ဗျကွာနေလို့ကျက်သားဈေးနှုန်းဆိုရင်အိုင်းမှာအကောင်လိုက်ဈေးနှုန်း2500နဲ့ရောင်းတဲ့အချိန်မှာလေဈေးထဲမှာကျတော့4000လောက်ဖြစ်နေရလေဒီလိုကောင်းချီတော့အသေးမြဥကလီစာတွေဖယ်ပြီးတဲ့အခါကျတော့ကျွန်တော်တို့က3500နဲ့ရောင်းတဲ့အချိန်မှာဈေးထဲမှာကအဲ့တော့6000လောက်ဖြစ်နေရလေအဲ့တော့လူတွေက2500တို့3500တို့ရတဲ့အခါကျတော့လူတွေကအများကြီးပျော်သွားတာပေါ့နော်ဒါပေမဲ့အဲ့ဈေးနှုန်းကချမ်းသမားတွေကရှော့ရောင်းတာမဟုတ်ဘူးလေအဲသူတို့ရဲ့ပုံမှန်ဈေးနဲ့သူတို့ရောင်းပေးတာပါပဲတရားလေဒီအခါကျကျွန်တော်ဒီနေ့မှာကျတော့မြင်းညံမှာကျွန်တော်ဒီကျုပ်ကျတော့အယောင်ပွဲတော်လုပ်တယ်မနက်ဖြန်မှာဆိုရင်ကျွန်တော်တို့ရမဲသိမ်းမှလုပ်ပါမယ
်တခြားဒီတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရောလုပ်ဖို့ရှိသေးလားရှင
်လုံနိုင်တဲ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာတော့လုပ်ကြပါတယ်ဥမာနေပြည်တော်မှာလုပ်ပါတယ်ခင်ဗျရန်ကုန်မှာလည်းလုပ်ဖို့အစီအစဉ်ရှိပါတယ်ကြာခြားတိုင်းနဲ့ပြည်နယ်တွေမှာလည်းကျွန်တော်သိတာတွေလည်းရှိရပါမသိတာတွေလည်းရှိလိုက်တော့ဒီကရင်ပြည်နယ်ဆိုရင်လည်းတော်တော်တက်တက်ကြောကြောလုပ်တယ်လေ
နောက်တစ်ခုကဒေါက်တာတို့မှဒီလိုစည်ရင်းရှိလားမသိတနိုင်ငံလုံးမှာဒီကြံမွေးမြူရေးလုပ်ငန်းလုပ်တာကဘယ်လောက်အတိုင်းတာဘယ်လောက်အရေးအတွက်ရှိရှိရဲဆိုတဲ့ဟာမျိုးလေ
ဟုတ်ကဲ့အဲ့ရကိုကြတော့စည်ရင်းကိုအချုပ်ကနေပြန်ပြီးတော့ယူကြည့်ရင်တော့ရတယ်လေတလကိုကြက်ပေါက်ကသိန်း100လောက်ထုတ်တာဟုတ်တနိုင်ငံလုံးမှာလေအသာသာကြက်ကလေဟုတ်သိန်း100လောက်ထွက်တဲ့ဆက်ကကြတလကိုကျွန်တော်သိန်း100ပေါ်မှာအခြေခံပြီးတော့ခြံသမားဘယ်လောက်လောက်ရှိတယ်ဆိုတာကိုပြန်ပြီးတော့အခြေခံပြီးပြန်တွက်ကြည့်ရတာခြံသမားကိုစည်ရင်းလိုက်ကောင်းရင်စည်မနီးဆက်တဲ့ခါကြတော့လေ
ဩဟုတ်ကဲ့ဒေါက်တာကျေးဇူးပါနော်ဒေါက်တာဟုတ်အခုလိုဖြေကြားပေးတာရှင်ဟုတ်
ဟုတ်ကဲ့